ကမ္ဘာတော်နိုင်ငံအများအားဟာဖိနှိပ်အုပ်ချုပ်မှုတွေကနေရုန်းထွက်ပြီးဒီမိုကရေစီအတွက်ရုန်းကန်တိုက်ပွဲဝင်ခဲ့ကြတယ်ဆိုတာကိုဒီကနေ့ဂရိနိုင်ငံအေသင်မြို့တော်မှာမိန့်ခွန်းပြောတဲ့အထက်မြန်မာနိုင်ငံကိုလည်းဥပမာတစ်ခုအနေနဲ့သမရဘရာဂိုဘားမားကအထည်ပြောသွားပါတယ
် That's why today we support the right of Ukrainians to choose their own destiny while we partner with Tunisians and the people of Myanmar as they make historic transitions to democracy.
ဒါကြောင့်လည်းဒီကနေ့ဆိုရင်တို့ရဲ့ကိုယ်ပိုင်ပန်းတိုင်ကိုရွေးချယ်တဲ့ယူကရိန်းလူတို့ရဲ့အခွင့်အရေးကိုကျွန်တော်တို့အားပေးထောက်ခံနေတာပါ။ဒီမိုကရေစီကိုရွေးချယ်လျှောက်လှမ်းကြတဲ့မြန်မာ၊တူနီးရှားနိုင်ငံတွေနဲ့လက်တွဲလှုပ်ဆောင်နေတာပါလို့သမ္မတဥပမာကပြောသွားပါရယ်။ဒါအပြင်အမေရိကန်ပြည်ထောင်စုမှာငြိမ်းချမ်းစွာအာဏာဆွဲပြောင်းရေးရဲ့အရေးကြီးပုံကိုလည်းဒီမိုကရေစီနဲ့ပတ်သက်ပြီးဂရိလူတို့ကိုပြောတဲ့မိန့်ခွန်းထဲမှာသမ္မတဘရာဂိုဘားမားကအလေးနဲ့ပြောသွားပါသေးတယ်။မဲဆွယ်ပွဲတွေမှာအပြင်းထန်ရှင်ကြိမ်ကြပေမဲ့ရွေးကောက်ပွဲပြီးတဲ့အခါဒီမိုကရေစီဟာငြိမ်းချမ်းစွာအာဏာဆွဲပြောင်းရေးအပေါ်တည်မီနေကြောင်းနောက်တမဲ့သမရနဲ့သူနဲ့ကြားမှာသဘောထားကွဲပြားတာတွေအများကြီးရှိပေမဲ့အမေရိကန်ဒီမိုကရေစီဟာလူတူးတယောက်လူတူးတယောက်ထက်အများကြီးပိုပြီးအရေးကြီးတဲ့အကြောင်းအေသင်မျိုးတော်မှာသမရဥပမာကပြောသွားပါတယ်ဥရောပတိုက်နဲ့ဒီဒေတာရဲ့လုံခြုံရေးအတွက်အမေရိကန်ကဆက်ပြီးကူညီပံ့ပိုးသွားမယ်ဆိုတာကိုလည်းသမရဥပမာကပြောပါတယ်ဒေါ်လာချမဆိုးရလက်ထက်အမေရိကန်ပြည်ထောင်စုမှာတီးခြားရည်တည်တဲ့ခေတ်တစ်ခုဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေရှိနေချိန်မှာပဲသမရဥပမာကအဲ့လိုပြောတာပါ